မိုးပြိုင်ပြိုင်ရွာပြီးဆိုရေကြီးမိုးပါသွားလို့နှွေတောင်မရောက်သေးရင်တချို့နေရာတွေမှာရေရှားတတ်တဲ့မြန်မာနိုင်ငံမှာလူလူရင်တမမဖြစ်နေရတဲ့ ARV မြို့ဆောင်စီမံကိန်းဆက်လက်အကောင့်ထဲဖို့တဲ့မဖို့တဲ့လစ်လာစီစီရေးကော်မရှင်ကိုတမရဥထင်ကျော်ကဒီလ12ရက်နေ့မှာဖွဲ့စည်းလိုက်ပါတယ်။အများက ARV မြို့ဆောင်စီမံကိန်းလို့ပြောနေပေမဲ့တိတိကျကျပြောရရင် ARV မြို့ညာမြို့ဆောင်နဲ့မြဝန်းရေအားလက်စစ်စီမံကိန်းတွေပဲဖြစ်ပါတယ်။ARI ဆိုတဲ့မြင်းမင်းမဟာဖြစ်တည်စေတဲ့မေခနဲ့မေလိခမြစ်တွေကရေဂါရာစီမံကိန်းတွေဟာညညာကစီမံကိန်းတွေပဲဖြစ်ပါတယ်။ဒါဟာစစ်အစိုးရကခြံထားတဲ့အမွေတွေတဲကလူမှုလက်တန်းလေးတွေနဲ့တင်မြှောက်ထားတဲ့လက်ရှိအစိုးရစက္ကန်ရတဲ့အမွေစိုးတစ်ခုလည်းဖြစ်ပါတယ်။ခုဖွဲ့စည်းလိုက်တဲ့ကော်မရှင်ရဲ့တာဝန်နေထဲမှာနိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့စင်စစ်မပြဖွံ့ဖြိုးတိုးတက်ရေးတိုင်းသားပြည်သူလူထုရဲ့အကျိုးစီးပွားတိုးတက်ရေးတို့ပေါ်အခြေခံပြီးအကြံပြုချက်တွေနဲ့သုံးသပ်ချက်တွေကိုပြုစုတင်ပြတဲ့အခါဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့ ARI မြစ်ပေါ်ရင်မာခန်းစားအလေးထားတဲ့ခန်းစားချက်တွေအပါအဝင်သဘောထားအမြင်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့ပါရှိပါတယ်။ဒါကိုဖတ်ရှုရတဲ့အခါ ARI မြစ်ဆိုတာကချင်ပြည်နယ်မှာစတင်မြစ်ပြားခံစီးဆင်းလာတဲ့အတွက်ကချင်ပြည်နယ်ကဒေသခံတွေရဲ့ခန်းစားချက်ကိုပဲထည့်သွင်းစဉ်းစားမယ်သဘောတက်ရောက်ပုံရှိပါတယ်။ဒါပေမဲ့ ARI မြညာမြစ်ဆုံမြစ်အောင်ပိုင်းမြကျောင်းတလျှောက်နဲ့မြဝကျွန်းပေါ်ဒေသအထိဖြစ်ပေါ်လာမဲ့အကျိုးဆက်တွေနဲ့မြကျောင်းစီးဆင်းတာကိုထိကိုက်မဲ့အခြေအနေကိုသုံးသပ်ဖို့လည်းပါရှိပါတယ်။တကယ်တော့ ARI မြဟာကချင်ပြည်နယ်ကစစီးဆင်းပြီးကချင်ပြည်နယ်မှာပဲမြစ်ကဆုံးသွားတာမဟုတ်ပဲနိုင်ငံရင်းခွင်အလဲတဲ့တဲ့ကနေ ARI မြဝကျွန်းပေါ်ထိစီးသွားပြီးမှပြည်နယ်နဲ့စီးဝင်တာမဟုတ်တနိုင်ငံလုံးနဲ့ဆိုင်တဲ့မြစ်ကြီးဖြစ်ပါတယ်။မြူးမြပြရေဦးရေပြားမှာရေကားရာလှုပ်လိုက်တာနဲ့မြောက်ပိုင်းမှာရေနဲသွားနိုင်နာရီနဲ့မြန်မာနိုင်ငံကရေကားရာစီမံကိန်းတွေထဲမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံမှာနေရေကားရာဆိုးကျိုးတွေကြုံတွေ့နေရတာတွေကိုမြကြီးနားအခြေစိုက်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကြည်အောင်ခန်းကသုံးသပ်ပြပါတယ
်မြောက်ပိုင်းမှာရေကြီးလာမယ်ရေရှားမယ်ဒါမျိုးတော့ဖြစ်လာမှာပါကျွန်တော်သူရင်ဒါတော့ပြုတ်ပြီမှလည်းရေကသားတိကြီးဆောက်တယ်ဘလောက်ပဲနီးပညာတွေစနစ်တကျနဲ့လုပ်တယ်ဆိုတော့လေသူတို့စီမှာရေကသားတိရှာနဲ့လူကြီးတေးကြီးပျက်စီးတာပဲဒါကြောင့်ကျွန်တော်လည်းဒါကိုအမြဲတမ်းစိုးရိမ်နေတာသူတစ်ကြိမ်ကြီးရဲ့မြို့တော်မြစ်ချနာဆိုရင်မြစ်ဆုံနဲ့28မိုင်ပဲဝေးတယ်မိနစ်ပိုင်းအတော်အတွင်းမှာရေကြီးရောက်ရှိလာနိုင်တယ်ဒါကြောင့်ကျွန်တော်လည်းသူပဲစိုးရိမ်နေတာလူထုတွေလည်းစိုးရိမ်ပါတယ်ဒါကြောင့်လည်းဤကတာတော့တိဆောက်ဖို့တော့လုံးဝတော့မချိုက်ပါဘူ
း2006ခုနှစ်မှာစတင်တဲ့ဒီအရာရီမြစ်ဆုံဤကတာစီမံကိန်းကို Bangor Biodiversity and Nature Conservation Association ဆိုတဲ့ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးအသင်းကလစ်လာခဲ့ချိန်ကလည်းမလွတ်သင့်ပါဘူးလို့တင်ပြခဲ့တယ်လို့ Bangor အဖွဲ့ဝင်ဦးညုံမောင်ကပြောပြပါတယ
်ကျွန်တော်တို့ကမြစ်ဆုံကိုမလွတ်ပါနဲ့လို့တင်ပြပါတယ်ကျွန်တော်တို့မြစ်ဆုံကကျွန်တော်တို့ရဲ့ Cultural Heritage ဖြစ်နေတယ်ဒီလိုကြတော့ဒီကချင်လူမျိုးတွေရဲ့ heartland ဖြစ်နေလို့ဒီနေရာမလုပ်ပါနဲ့လို့ဟောပူထဲမှာတန့်ွက်ထားတာပ
ါဒါပေမဲ့လူမှုသဘောဆန္ဒမပါပဲ80တိုးလုတဲ့အပြင်လူမှုကတိသွားပြီးကန့်ွက်ဆက်ညင်တဲ့အခါအဲ့ဒီတုန်းကလက်ဆစ်ဆွာဝင်းကြီးဦးစော်မင်းက ARI ယောဂါလို့တောင်ခေါ်ပေါ်သမှုခဲ့တာပါ2011ခုမှာတက်လာတဲ့ဦးသိန်းစိန်ဆိုရလက်ထက်မှာမြစ်ဆုံရေကားရာစီမံကိန်းဆက်ညင်တဲ့အရှိန်ဟုန်မြင်မာလာချိန်ဟာနိုင်ငံတကာကိုပြုပြင်ပြောင်းလဲနေပါတယ်လို့ကြွေးကြော်ချိန်နဲ့တိုက်ဆိုင်နေတာမို့သူ့သမရသက်တမ်းမှာဒီစီမံကိန်းဆိုင်ငံ့ထားလိုက်တာလည်းဖြစ်ပါတယ်ခုသမရသက်လက်ထက်မှာဖွဲ့စည်းလိုက်တဲ့လေလာစစ်ဆေးရေးကော်မတီတာဝန်မှာဒီစီမံကိန်းကြောင့်လူမှုပတ်ဝန်းကျင်ကစနစ်အပါအဝင်သဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးနဲ့ဆိုးကျိုးတက်ရောက်တာတွေကိုတင်ပြဖို့လည်းပါရှိပါတယ်စစ်အစိုးရလက်ထက်ကလေးကဘန်ကာကတင်ပြတဲ့အစဉ်ခံစားမှာဥညုံမောင်ကိုရန်ရေးထားတာတွေကတော့
ရဲဆုံလို့နေရာမျိုးမှာဆဲကြီးဆောက်လိုက်ခြင်းအပြင် downstream impact ဆိုတာရှိပါလိမ့်မယ် downstream impact ကျွန်တော်ပြောထားတာကဒီထက်မှာ ARD ထဲမှာကျွန်တော် navigation လဲဒါပြီးထိခိုက်နိုင်တယ်အထူးသဖြင့်ကတော့နှစ်စဉ် periodical flooding လို့ခေါ်တယ်နှစ်စဉ်ရေလွှမ်းမိုးပြီးတော့မြေနုကျွန်းဆိုတာပေါ်ပါလာကျွန်တော်ရှိမှာအဲ့ဒီမြေနုကျွန်းစိုက်ပျိုးကြီးကဒါပြတ်သွားမှာဒီအချက်ကလည်းအရေးကြီးတဲ့အချက်ဖြစ်နေပါနောက်တစ်ခုကဒီကရေကဆင်းလာနေလို့ရှိရင်Delta ဘက်မှာ salt water intrusion ဆိုတာဝင်လာမှာပင်လယ်ရဝင်လာလို့ရှိရင်ကျွန်တော် Delta ecosystem ဆိုတာပြတ်နိုင်ပါတယ်အဲ့ဒီအချက်၃ချက်ဟာဆိုလို့ရှိရင် ARD ရဲ့ production လို့ခေါ်တယ်နော် economic productivity ကိုအများကြီးထိခိုက်မှာဖြစ်ပါတယ်လို့ Bangor ရပို့ထဲမှာကျွန်တော်ကိုယ်တိုင်ရေးရတာဟာပ
ါဒီထက်မကရေးသားတင်ပြထားပေမဲ့အလေးမထားပဲ80တက်တဲ့အခါလူမှုနဲ့ထိတ်တိုက်တိုးတဲ့အတွက် အေရီမြစ်ဆုံရေကာရာစီမံကိန်းကိုဆိုင်ငံ့လိုက်တာပါလေပလောင်းတော်ကျင်းနီစီမံကိန်းဆိုလဲလူလူကိုအတိမပေးပဲတပတ်တာအကောင့်တဲ့ဖော်တဲ့စီမံကိန်းမှုပြဿနာမငိမ့်နိုင်တဲ့စီမံကိန်းဖြစ်ရပါတယ်ဒါကြောင့်လဲကချင်ဒီမိုကရက်တစ်ပါတီဦးကထဦးကြည်အောင်ခန်းက
စိတ်ကမှအတော်လေးမကောင်းပါဘူးဒီဟာပြန်လုတ်လာနိုင်မဲ့သဘောမျိုးလားဆိုတဲ့ဟာမျိုးလဲကျွန်တော်ပြန်သုံးသပ်ကြည့်ပါတယ်အဲဘာလို့လဲဆိုတော့ကော်မရှင်အနေနဲ့စုံစမ်းပြီးမှအဲတင်မယ်ဆိုတော့လုတ်ချင်တဲ့ဆန္ဒများရှိသလားလို့မိကြပါဘောအဲတကယ်လို့များသူတို့လုတ်လာမယ်ဆိုရင်လဲဒီဟာတော့မာကီလူချုပ်တွေကတော့လက်ခံနိုင်စရာအကြောင်းတော့မရှိပါဘူ
းလူတို့လက်မခံနိုင်တာကလည်းမြန်မာနိုင်ငံရဲ့အသက်သွေးကြောမြကြီး ARE ပျက်စီးမဲ့ဂိမ်းဆက်ရောက်မှာကိုမလိုလားတဲ့အတွက်ပဲဖြစ်ပါတယ်။လူလူတရားလုံးရဲ့လက်သန်းနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အစိုးရကလူလူအသက်ခွဲရင်တတော်အရာရှိဟောင်းတူပြောတာကတော့
သမိုင်းမိုက်ကျင်းရောက်မှာပဲဘသူပဲဖြစ်ဖြစ်တော်စုမကောက်ဘိုးချုပ်အောင်ဆန်းလည်းမရဘူး။တိုင်းပြည်တပြည်မှာနိုင်ငံရေးတစ်ခုကပြက်သွားရင်50တရာအတွင်းမှာပြန်ပြင်လို့ရနိုင်တယ်။သဘောကပြတ်ဝန်းကျင်ပြက်သွားပြီဆိုရင်1000လည်းပြန်ပြန်မရတော့ဘူးငွေအခြေအနေကိုသဘောပေါဝင်ပြည့်စည်ရင်ပြန်စားထုတ်လို့မရဘူးငွေအခြေအနေပြန်မရနိုင်ဘူးဘယ်တော့မှမရနိုင်ဘူးပို့ပြီးတော့မပြည့်အောင်ပဲထိန်းလို့ရမှာဆက်ပါမပြည့်ပို့ပြီးကောင်းလာဖို့တဲ့ဒီကပို့မဆိုးသွားအောင်အသေးအံလောက်ကြအောင်အခုအယောက်ဒီမြေကြီးနေပြီလေ
အခုတော့မိုးရင်းဆိုရေကြီးကဘာတွေပြိုးရာတွေရွှေ့ရနှွေးဆိုတောင်ထွန်းရေနဲ့မြစ်ချောင်းတိမ်ခေါ်တွေ ARE အနာဂတ်ကိုပြုပြင်ထိမ့်သိမ်းမလားတိထက်ဆိုးအောင်လုပ်မလားဆိုတာERI မြစ်ဆုံစီမံကိန်းဆက်လက်အကောင့်ထဲပေါ်တဲ့မတဲ့လစ်လာစီစီရေးကော်မရှင်က November 17ရက်မှာအဆုံးဖြတ်ပေးပါမယ်ရှင်။